တတော်88နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမိဘအဒူရပတ်ဟာတွေ့တဲ့ယောဂဘုံဝင်တဲ့ဝေဒနာကိုပြင်းထန်စွာခံစားနေရတဲ့အတွက်စိတ်ကူတမှုခံယူနေရပါတယ်။ကမ္ဘာပေါ်မှာနန်းတက်အရှိဆုံးဖြစ်တဲ့ထိုင်းပြည်ကြီးအချမ်းမိုင်ဆိုင်ရာနောက်ဆုံးအခြေအနေကိုတောက်ကြန်နေမှာနန်းတော်ကကြေညာချက်ထုတ်ပြန်လိုက်တာပါ။ကြောက်ကတ်ကိုဆက်နဲ့ဆေးတာတွေဇက်တိုင်လုပ်ခဲ့ပြီးတဲ့နောက်ဘရင်ကြီးအခြေအနေကတဖြည်းဖြည်းတိုးတက်မှုရှိတာတယ်လို့ပြောပါတယ်။ဒါပြင်ဘရင်ကြီးရဲ့အဆုတ်ထဲရေဝင်နေပြီးကြောက်ကတ်လည်းတိတ်အလုံးမလုပ်ဘူးလို့ပြောပါတယ်။ဗုဒ္ဓဘုရင်မှာတော့အသက်ရှူမြန်နေပြီးချွဲတွေကတ်နေကြောင်းနဲ့ဆန်းတက်ကြည့်ရမှာတွေ့တဲ့ယောဂဘုံဝင်နေတာပြနေတယ်လို့ပြောပါတယ်။ကျမကြီးချို့တဲ့တိုးတက်မှုရှိလာခဲ့တဲ့ကစပြီးဘရင်ကြီးမှာတွေးဖြေကြဆင်းနေတယ်လို့အပြားလဲရှိနေတယ်လို့ထိုင်းပြည်အနန္တော်ကပြောပါတယ်။ထိုင်းပြည်ကြီးကမနစ်ကစပြီးနာမကျန်းဖြစ်လာတာမို့ဘန်ကောက်မြို့ကစရီရတ်ဆေးရုံမှာတက်ရောက်ကုသမှုခံယူနေတာဖြစ်ပါတယ်။ဇန်နဝါရီ17ရက်နေ့ကဘန်ကောက်ကအနန္တော်ကိုပြန်လာပြီးနိုင်တော်ချာနေခဲ့ခြင်းကပရိသတ်နဲ့နောက်ဆုံးအတွေ့ခံခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအစုအယားရှိတွေကြားအာဏာရဖို့ကြိုးပမ်းနေခြင်းမှာပဲဘရင်ကြီးရဲ့ကျမကြီးကမယေမယားဖြစ်နေတယ်လို့ဘရင်အရာရာဆက်ခံမဲ့သူနဲ့ပတ်သက်ပြီးလည်းမယေမယားမှုတွေရှိနေတဲ့အတွက်ထိုင်းနိုင်ငံမှာနိုင်ငံရေးရသဘောထားကွဲပြားမှုအခြေအနေကပိုပြီးဆိုးလာစေပါတယ်။